အနည်းဆုံးစစ်သားတဦးသေဆုံးခဲ့တဲ့နှစ်နိုင်ငံနယ်စပ်အငင်းပွားမှုနဲ့ပတ်သက်ပြီးတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပြီးတဲ့နောက်မှာစနေနေ့မှာပဲထိုင်းနဲ့ကမ်ဘောဒီးယားနိုင်ငံတို့ဟာအပြစ်ခတ်ရက်စဲရေးလုပ်ဖို့အတွက်သဘောတူခဲ့ကြပါတယ်။ဒီအကြောင်းဘန်ကောက်မြို့တော်ကနေ VOA သတင်းတောက် Ron Corbin ကသတင်းပေးပို့ထားတာတွေကိုမတ်နန္ဒာချန်ကအပြည့်စုံဆက်ပြီးပြောပြပေးပါရှင်။
နှစ်နိုင်ငံနယ်စပ်တခြားထိုင်းနဲ့ကမ္ဘောဒီးယားတပ်တွေဟာလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြပြီးတဲ့နောက်ပိုင်းမနေ့ကစနေနေ့နှောင်းပိုင်းမှာတော့ရေရရမရှိလာတဲ့ပစ်ခတ်ရစဲရေးထွက်ပေါ်လာပါတယ်။တနေ့အတွင်းဒီနယ်မြေမှာပထမဆုံးအသေးပြောက်တွေရှိခဲ့တဲ့တိုက်ခိုက်မှုတွေဖြစ်ပွားရတဲ့နှစ်နိုင်ငံစစ်တပ်အရာရှိတွေကတော့တစ်ဖက်ကိုတစ်ဖက်အပြစ်တင်နေကြတာဖြစ်ပါတယ်။ထိုင်းဆိုရပြောခွင့်ရသူပန်နီတန်ဝထနာယကွန်ကတော့စစ်တပ်မှာပစ်ခတ်ခွင့်အတွက်တိတိကျကျသတ်မှတ်ပြတ်ထန်းထားတာတွေရှိတဲ့အကြောင်းနဲ့ဒါကိုလည်းကမ္ဘောဒီးယားနိုင်ငံကိုအသိပေးထားတယ်လို့ဆိုပါတယ
်။ We have instructed the military to respond only when attacked to specific military targets only and Prime Minister
စစ်ဖက်ဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်ခံရတာမျိုးကဘလို့လက်တုံပြန်ရမလဲဆိုတာကိုကျွန်တော်တို့ကညွှန်ကြားထားပြီးသားဖြစ်ပါတယ်။ဒီရွယ်ချက်နဲ့ပတ်သက်လို့နိုင်ငံကြီးဝန်ကြီးဌာနကတာဝန်ရှိသူတွေအနေနဲ့ကမ္ဘောဒီးယားနိုင်ငံကရှင်းရှင်းလင်းလင်းသိနိုင်အောင်ဆက်သွယ်အကြောင်းကြားဖို့အတွက်လည်းဝန်ကြီးချုပ်ကပြောထားပါတယ်။ငင်းညံ့တဲ့အဖြေတရရဖို့အတွက်လည်းကမ္ဘောဒီးယားနိုင်ငံနဲ့အတူပူးတွဲဆောင်ရွက်သွားနိုင်မယ်လို့လည်းဝန်ကြီးချုပ်ကမျှော်လင့်ထားပါတယ်။နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရတာတွေရှိခဲ့တဲ့အတွက်ကတော့ဝမ်းနည်းစရာဖြစ်ပါတယ်
။ထိုင်းကမ္ဘောဒီးယားနှစ်နိုင်ငံနယ်စပ်ကအခြေတင်ဖြစ်နေတဲ့နေရာက1,900တပ်တန်းရှိပြီးဖြစ်တဲ့ဖရဝီဟာရာဖျားကြောင်နီးမှာပြီးခဲ့တဲ့တောက်ကြနေနှောင်းပိုင်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ။ရှေဟောင်းဟိန်နူဖျားကြောင်ကိုပိုင်ဆိုင်နိုင်မှုနဲ့အငင်းပွားစရာနည်းမြေပိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးအိမ်နီးချင်းနှစ်နိုင်ငံကြားမှာဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ဒါဟာနောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်။ကမ္ဘောဒီးယားရောထိုင်းနိုင်ငံကပါဒီဖျားကြောင်ကိုသူ့ပိုင်ကိုယ်ပိုင်တောင်းဆိုနေခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်း1962ခုနှစ်ကမ္ဘာခုံရုံးကနေဒီဖျားကြောင်ကိုကမ္ဘောဒီးယားကပိုင်ဆိုင်ကြောင်ဆုံးဖြတ်ထားခဲ့တာဖြစ်တယ်လို့2008ခုနှစ်မှာဒီဖျားကြောင်ဟာကမ္ဘာယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်ကြေညာထားခဲ့တာပါ။ဒါပေမဲ့လည်းဖျားကြောင်အနီးနယ်မြေကိုတော့နှစ်ဖက်အကြားသဘောတူညီမှုမရနိုင်သေးတဲ့အတွက်မကြာခဏဆိုသလိုတိုက်ခိုက်မှုတွေဖြစ်ပွားလေ့ရှိပါတယ်။နေဆက်အငင်းပွားမှုတွေနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်အဘိစစ်ဝီချာချူဝအနေနဲ့ခက်တင်တင်ကင်တွယ်ဖို့နိုင်ငံရေးမှာဩဇာညောင်းတဲ့ထိုင်းမျိုးသားရေးဝါဒီအုပ်စုကတောင်းဆိုဆန္ဒပြမှုတွေထွက်ပေါ်ခဲ့တဲ့အတွက်မကြသေးခင်ရက်ပိုင်းတွေအတွင်းတင်းမာမှုတွေကပိုပြီးကြီးထွားလာခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံစလုံးအသင်းဝင်ဖြစ်ပါဝင်နေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထဲမှာနိုင်ငံရေးအရာလုံခြုံစိတ်ချရမှုတွေရှိစေဖို့နဲ့ဆက်ဆံရေးတွေပိုမိုတိုးမြင့်သွားဖို့အစီအစဉ်တွေအပေါ်အခုလိုတိုက်ခိုက်မှုတွေကထိခိုက်စရာတွေဖြစ်ခဲ့ရတယ်လို့လည်းနိုင်ငံရေးအကဲခတ်တွေကမြင်ကြပါတယ်။အာဆီယံအတွင်းရေးမှူးချုပ်ဆူရင်ပစ္စူဝမ်ကလည်းပဋိပက္ခဖြစ်ခဲ့တဲ့အပေါ်အလွန်အမင်းစိုးရိမ်မကင်းဖြစ်ရကြောင်းပြောဆိုခဲ့သလိုသွေးထွက်တန်ယုံမှုတွေကိုရပ်တန့်ဖို့နဲ့ဆွေးနွေးမှုတွေလုပ်ဖို့အတွက်လည်းတောင်းဆိုခဲ့ပါတယ်။နှစ်ဖက်စလုံးကတော့အာဆီယံအသင်းကဂျာမန်ဆိတ်ဆက်ပေးဖို့အတွက်လိုလားပုံရတယ်လို့လည်းအတွင်းရေးမှူးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်ရှင်။